င်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းအတွင်းကိုဗစ် -19 ရောဂါပိုးကူးစက်ခံရမှုတွေတိုးလာပြီးတိတန့်ခွဲကြီးခံရသူတွေဟာလည်းတပေါင်းကွဲဝန်းကျင်ရှိလာတာမို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဒုက္ခသည်တွေရဲ့ကျန်းမာရေးစောင့်ရှောက်မှုတိုးမြင့်ဆောင်ရွက်ပေးဖို့တောင်းဆိုနေကြတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါရိုဟင်ဂျာဒုက္ခသည်6သိန်းလောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇားမှာ15ရက်အတွင်းကိုဗစ် -19 ကူးစက်ခံရသူတဖြည်းဖြည်းတိုးလာပြီးလူဦးရေသိသိနှုန်းများလို့ရောဂါမြင်မြန်ပြန့်သွားမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။မေလအလယ်ပိုင်းလောက်ကဒုက္ခသည်တဦးထံမှာကိုဗစ် -19 ရောဂါပိုးစတွေ့ရှိခဲ့ပြီးတဲ့နောက်ရပိုင်းတွင်းမှာပဲဒုက္ခသည်စုစုပေါင်း29ဦးမှာရောဂါပိုးတခွဲဆန်းသက်တွေ့ရှိခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးအာဏာပိုင်တွေကပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကအရေးပေါ်စီးပွားရေး200ကျော်လောက်ပန့်ပိုးရာဒုက္ခသည်စခန်းတွေကကျန်းမာရေးလိုအပ်ပြီးအယောက်3000လောက်ကိုလေ့ကျင့်ပေးထားတာကြိုတင်လုပ်ပေးပေမဲ့လက်တွေ့မှာတော့လိုအပ်ချက်တွေရှိနေတယ်လို့စခန်းတွေဒုက္ခသည်တွေကပြောပါတယ်။နှာခေါင်းစည်းတစ်ခုကိုဘင်္ဂလားဒေ့ရှ်ဒါကာ20ကနေ50အထိခုန်တက်သွားပြီးဒါကမြန်မာကျပ်ငွေ1000ဝန်းကျင်ပါ။ကျန်းမာရေးစောင့်ရှောက်မှုအပြင်သတင်းအချက်လက်တွေမြန်မာအစံလန်ရဖို့အတွက်လည်းလိုအပ်နေတယ်လို့ကုတုပလောင်ဒုက္ခသည်စခန်းကဦးမောင်မောင်ကဖူယိုရီကိုပြောပါတယ်။
ကိုယ်သိရှိသူရလာလို့ကျွန်တော်တို့ကြည့်ရတယ်လို့ကောင်းတဲ့ကြောင့်မဲလို့ကျွန်တော်တို့ယူသပါတယ်။ COVID-19 ရဲ့ပတ်သက်ပြီးတော့လူရအမကမကိုရင်းရတယ်ရှိတယ်ကျွန်တော်တို့ကောင်းဆိုချင်တာအင်္ဂလာဒေ့ရှ်နိုင်ငံကစုကတော့ပြားပြီးဖို့ပြီးပြီးတော့ကျွန်တော်တို့ internet တွေပါတယ်ဖုန်းပြီးသွားဆက်ကျွန်တော်တို့ကောင်းဆိုချင်တာလေ
။ဒုက္ခသည်စကန်းတွေမှာတော့နေရင်ပြင်မထွက်ဖို့ကန့်တတ်ထားပြီးရဲစစ်သားနေကြားဆောင်တွေချထားပေမဲ့လည်းနှာခေါင်းစည်းမတက်ဘဲသွားလာနေတဲ့သူတွေအများပြားရှိနေတယ်လို့ပြောပါတယ်။လူကြီးကြက်သိမ့်နေတဲ့အချိန်ဒီမှာယောဂဘုံမပြန်အောင်ထိမ့်ချုပ်ရေးနိုင်နိုင်နေနေလုပ်ဖို့ခက်လိမ့်မယ်လို့အင်္ဂလန်အခြေစိုက်မြန်မာလူ့အခွင့်အရေးကွန်ရက် BHRN အမှုဆောင်ဒါရိုက်တာဦးကျော်ဝင်းကပြောပါတယ
်။ကျွန်တော်တို့ဆိုရင်လည်းဒါပါလေဆိုတော့ဒီ Japan မှာလည်းအဲ့လိုများများပြောင်းလာတယ်ဆိုတော့ဒါဆိုဆက်ဆက်ကောင်းတဲ့လက္ခဏာဖြစ်ပြီး Mask to hand sanitizer ဖားသဖြင့် PCR လည်းလုံးဝမပြန်ကြောက်ဘူး။ဘာသာရေးဆိုရယ်ပေါ်လစ်စီတချို့ကလည်းအိမ်မှာနည်းနည်းကြောင်းလဲမှုတွေတော်တယ်။ဒါကြောင့်လို့ဆိုတော့ internet ပြန်လို့ခါတခုကြောင့်ပညာပေးနေတဲ့ပတ်သက်လို့ဒီ information နဲ့အဝင်တော်ရေးကန့်တာလိုက်တဲ့ပုံစံပါနော်
။အဟာရပိုင်းချို့တဲ့နေရသူများတဲ့ဒီဒုက္ခတဲ့စကားတွေမှာယောဂခန္ဓာရည်နေပါလို့နိုင်ငံတကာအစိုးရတွေကလည်းဝိုင်းဝန်းကူညီပေးဖို့သူကတောင်းဆိုထားပါတယ်။ကော့ပဇားကဒုက္ခသည်စခန်းမှာကိုရိုနာဗိုင်းရပ်စ်ဦးဆုံးကူးစက်ခံရသူကိုမေလ14ရက်မှာစတွေ့ခဲ့တယ်လို့ကုလအဖွဲ့နဲ့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ကော့ပဇားမှာရိုဟင်ဂျာ9သိန်းနီးပါးလောက်ရှိပြီးဘင်္ဂလားဒေ့ရှ်ဒေသခံဘင်္ဂါလီလူမျိုး4သိန်းလောက်လည်းအနားတဝိုက်မှာနေကြတာပါ။မကြသေးခင်ကာလကလည်းဆိုင်ကလုန်းအန်ဖန်တန်ကိုသူတို့ခံစားခဲ့ရပြီးဒီနေ့လည်းမိုးရွာမြေပြိုမှုတွေတချို့နေရာမှာရှိခဲ့တယ်လို့ဒုက္ခသည်တချို့ကပြောပါတယ်။ရခိုင်မြောက်ပိုင်းကထွက်ပြေးသွားကြတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပါဘူး။ဒါပေမဲ့ဒီလူတွေကိုနေရာပြန်ခေါ်သွားဖို့ကတော့မူအားဖြင့်သဘောတူထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။